မြန်မာနိုင်ငံကုလလုပ်ငန်းရှင်တွေနဲ့ပတ်သက်လို့စုံစမ်းထားတဲ့ရုပ်စံတာအစီရင်ခံစာတင်ပြချက်တွေကိုကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့ဒီကုလပြုပြင်ပြောင်းလဲရေးအစီအမံထဲမှာထည့်သွင်းအကောင့်ထည့်ဖော်နေသလိုဒီလုပ်ငန်းအောင်မြင်မှုအတွက်ကုလအဖွဲ့ဝင်နိုင်ငံတွေနဲ့အရက်ဖက်အဖွဲ့တွေရဲ့ထောက်ခံပူးပေါင်းမှုလိုအပ်တယ်လို့ကုလတွင်ရမှုချုပ်ကနေလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါဟာကုလသမဂ္ဂအနေနဲ့နောက်ထပ်လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်မလာအောင်ကြိုတင်ဟန့်တားနိုင်ဖို့လုပ်ငန်းစဉ်တရားဖြစ်တယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာအတွင်းရေးမှုချုပ်ရဲ့ဒီအစီရင်ခံစာတင်သွင်းမှုနဲ့ပတ်သက်လို့ကိုသားညိုကဆက်ပြီးကြေညာပေးပါရှင်
။ကုလသမဂ္ဂဝင်းဝိုင်းမှာ Rosenthal အစီရင်စာဆိုပြီးတော့လူသိများတဲ့ဒီအစီရင်စာအကြံပြုချက်တွေကိုကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဘလို့နောက်ဆက်တွဲအကောင့်ထဲပေါ်နေသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ကနေပြီးတော့လူ့အခွင့်အရေးကောင်စီကိုအစီရင်စာဒီကနေ့တင်သွင်းပါတယ်။မြန်မာနိုင်ငံက Ranger မွတ်စင်တွေပေါ်မှာလူ့အခွင့်အရေးကျူးလွန်မှုတွေကြီးကြီးမားမားဖြစ်မလာခင်မှာအကြံဖတ်မှုအရှင်တိုးလာနေရဆိုရသတိပေးချက်အခြေအနေကိုကုလသမဂ္ဂဘက်ကနေပြီးတော့လျှော်လျူပြုခဲ့တဲ့ဆိုပြီးတော့ဆွဆဲချက်တွေရှိခဲ့တာပါအဲဒီဆွဆဲချက်တွေကိုစုံစမ်းဖို့အတွက်ဂွတ်ဒီမာလာနိုင်ငံရဲ့ဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂွတ်ဒီမာလာတာဝန်ကြီးဟောင်းလည်းဖြစ်တဲ့ Judge Rosenthal ကိုအထွေမှုချုပ် Antonio Guterres ကတာဝန်ပေးခဲ့ပြီးတော့မိနစ်တုန်းကအဲဒီအစီအစဉ်ကထွက်ခဲ့တာပါဒီအစီအစဉ်ထဲမှာတော့မြန်မာနိုင်ငံတွင်းကကုလသမဂ္ဂယန္တရားရဲ့ဆောင်ရွက်မှုအစိတ်ပိုင်းတွေကိုဝေဖန်ထားပြီးတော့မအောင်မမြင်ဖြစ်ခဲ့တာတွေကိုထောက်ပြပါတယ်နောက်ကုလသမဂ္ဂအေဂျင်စီတွေကြားအားပြန်မှုမြမအစိုးရနဲ့ဆက်ဆံမှုပြည်ပခဒေတာကချက်လက်တွေနဲ့ပတ်သက်လို့တုံ့တက်တင်ပြမှုဒါတွေကိုလေ့လာတုံ့တက်ပြီးတော့အကြံပြုချက်တွေထုတ်ပေးခဲ့ပါတယ်။ဒီအကြံပြုချက်တွေအတိုင်းကုလသမဂ္ဂရဲ့လုပ်ငန်းတွေတာဝန်ယူတာဝန်ခံမှုရှိလာစေဖို့အတွက်ပြင်ဆင်ဆောင်ရွက်နေပြီဖြစ်တယ်လို့အတွင်းမှုချုပ်ကစားဒီကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်တူဖြစ်တဲ့ Volker Turk ကလူ့ခွင့်ရေးကောင်စီကိုဒီနေ့မှာရှင်းပြသွားပါတယ်
။ The reforms that the Secretary General has put in placehave actually helped the UN system place a greater emphasis on
prevention. ဒီကြောင့်လည်းမြန်မာကုလသမဂ္ဂစနစ်ကိုတကယ်ပဲအထောက်အကူဖြစ်စေဖို့လူခွင့်နဲ့ပတ်သက်လို့တားဆီးကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးဖြစ်လာစေဖို့ကုလဌာနချုပ်မှာရောမြေပြင်အနေထားတွေမှာပါတာဝန်ယူတာဝန်ခံမှုတွေဖြစ်လာစေဖို့အတွင်းမှုချုပ်အနေနဲ့ပြင်ဆင်ဆောင်ရွက်နေပါတယ်
။ကုလသမဂ္ဂအဖွဲ့အတွင်းပြင်ဆင်ကြောင်းလဲမှုတွေလုပ်ရမှာစနစ်အရရောဖွဲ့စည်းပုံရပါတိုးတက်ကောင်းမွန်လာဖို့ဖြစ်တယ်လို့ပဲဒါဟာနိုင်ငံတကာနိုင်ငံတွေအတွက်ရည်ရွယ်တာမဟုတ်ဘဲနဲ့နိုင်ငံရရက်ကကုလသမဂ္ဂစနစ်အားလုံးအတွက်ရည်ရွယ်ပြီးတော့လူ့ခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့ဖြစ်တယ်လို့လက်ထောက်တွင်းမှုချုပ်ကရှင်းပြပါတယ်ဒီအတွက်လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆိုပြီးတော့ဖိတ်ခေါ်ပါတယ
် But it's also clear that the UN and the system alone cannot do it on its own we will need
ဒီကတော့ဒီလိုဒီလိုကြောင်းလဲမှုကိုကုလသမဂ္ဂစနစ်တစ်ခုတည်းကလုပ်လို့မရပါဘူးဘဝနိုင်ငံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ထောက်ခံကူညီမှုလိုပါတယ
်မြန်မာကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့ဒီကုလသမဂ္ဂရဲ့စီရင်စာတွေဟာတိကျမှန်ကန်မှုတမတမကျဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုပြန်ထောက်ပြပါတယ်အခုအစီရင်စာတွေမှာအာဆာအဖွဲ့တိုက်ခိုက်တဲ့ရေစကန်အရေအတွက်ဟာ3ဖြစ်နေပြီးတော့အမှန်တကယ်က30ဖြစ်တယ်ဆိုတာကိုသူကပြန်ရှင်းပါတယ်ဒါမျိုးဟာအကြံဖက်လုပ်ရတဲ့ကိုမှိမ့်မိမှုဖြစ်စီတယ်ဆိုပြီးတော့ထောက်ပြသွားပါတယ်ဒါပြင်ကုလသမဂ္ဂလုပ်ငန်းတွေဟာသက်ဆိုင်ရာတိုင်းပြည်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သက်ဆိုင်ရာတိုင်းပြည်အစိုးရရဲ့သဘောထားနဲ့အညီလိုအပ်ချက်တွေကိုဖြည့်ဆည်းကူညီပေးဖို့ဖြစ်တယ်ဆိုပြီးတော့ဥက္ကဋ္ဌမထွန်းကထောက်ပြပါတယ်ဒီအတွက်ကြောင့်လဲကုလသမဂ္ဂရဲ့လုပ်ငန်းတွေဟာလိုအပ်ချက်ပေါ်တည်တဲ့ဆောင်ရွက်မှုတွေဖြစ်တယ်လို့သူကဆိုပါတယ
် We'd like to stress that walked out the
ကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ကုလသမဂ္ဂဌာနရုပ်လုပ်ငန်းတွေဟာလိုအပ်ချက်တွေပေါ်မှာတည်တယ်မှာလေလူရှင်ရဲ့လိုအပ်ချက်တိုင်းမဖြစ်တင်ပါဘူး
ရွန်ကြာသုံးလုံးကိုလက်မခံတဲ့မြန်မာဆွေအနေနဲ့ကတော့ဒီရွန်ကြာရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအစီရင်စာအများစုဟာတမာတမမကြဘူးလို့ယူဆထားတာဖြစ်ပါတယ်။လက်ထောက်တွင်မှုချုပ်ကတော့အခုဒီ Rosenthal အစီရင်စာရရချင်းပဲကုလသမဂ္ဂတွင်မှုချုပ်အနေနဲ့တွဲဆုံဆွေးနွေးမှုတွေကိုလုပ်ပြီးတော့ပြည်ပြန်ကြောင်းလိုက်မှုတွေအတွက်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ်
။ When the Secretary General received the report from Gats Rosenthal
တွင်မှုချုပ်အနေနဲ့ဒီအစီရင်စာကိုလက်ခံရရှိတဲ့အချိန်မှာဒီအစီရင်စာကိုပြည်ဝနိုင်ငံတွေကမကပဲကုလသမဂ္ဂအတွင်းမှာပဲဖြန့်ဝေခဲ့ပါတယ်။အဲဒီနောက်ကုလသမဂ္ဂစီမံခန့်ခွဲမှုဆိုင်ရာကြီးတန်းအရာရှိတွေကိုရောစုအမှုဆောင်အရာရှိတွေကြားမှာပါစစ်မြင့်တာဝန်ရှိသူတွေပါတဲ့အစည်းအဝေးတွေခေါ်ယူခဲ့ပါတယ်။ဒီအစီရင်စာနောက်ဆက်တွဲဘယ်လိုအရေးယူဆောင်ရွက်မလဲဆွေးနွေးကြတာပါ။သုံးသပ်ချက်တစ်ခုကတော့ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြည်ပြောင်းလဲရေးအစီအမံတွေထဲမှာဒီစင်ခံစာပါကြံပြည့်ချက်တွေကိုပါထည့်သွင်းစဉ်းစားသွားဖို့ပါ။ဒါကြောင့်ဒီစင်ခံစာကအင်မတန်အရေးကြီးပါတယ်
။ဒါကြောင့်လည်းကုလသမဂ္ဂဌာနကူစလဲစနစ်ကိုပြန်လည်တုံ့တက်နေပြီးတော့မကြခင်မှာတော့ဌာနကူစလဲတွေနဲ့ဌာနရုံးတွေကိုကုလသမဂ္ဂတွင်မှုချုပ်ရဲ့လမ်းညွှန်ချက်သစ်တွေထုတ်ပြန်ပြီးဖို့ရှိတယ်လို့ဆိုပါတယ်။ဒီနေရာမှာကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးတော့နားလည်ကြွန့်ကျင်မှုဆိုတာကိုအလေးပေးထားတယ်လို့ပြောပါတယ်။အခုဒီကုလသမဂ္ဂတွင်မှုချုပ်ရဲ့အစီအစဉ်အပေါ်မှာအဖွဲ့ဝင်နိုင်ငံတွေကပြန်လည်တုံ့တက်ဆွေးနွေးတဲ့နေရာမှာတော့အနောက်နိုင်ငံအများစုကတော့ဒီ Rosenthal အစီအစဉ်နဲ့အတွင်မှုချုပ်အစီအစဉ်ကိုကျူးလွန်လက်ခံကြပါတယ်။ဒ တရုတ်နဲ့မြန်မာအင်ဒီဂျင်းနိုင်ငံချုပ်ကတော့ရွန်ဂျာကြီးနဲ့ပတ်သက်ပြီးတော့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုအကောင့်ထဲဖော်ရေးကိုပဲအဓိကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ။